ဂျွန်ဆင်အန်ဂျွန်ဆင်ကိုဗစ်ကာကွယ်ထိုးစစ်ကိုအရေးပေါ်အသုံးပြုဖို့အမေရိကန်ပြည်ထောင်စုမှစနေနေ့ကခွင့်ပြုလိုက်တဲ့အတွက်အမေရိကန်ပြည်သူ9သိန်းကျော်အသက်ဆုံးရှုံးခဲ့ရတဲ့ကာယောဂါတိုက်ဖျက်ရေးမှာတတိယထိုးစစ်တစ်မျိုးရရှိသွားတာဖြစ်ပါတယ်။ဒီချိန်တည်းပဲထိုးနှံမှုသာလိုအပ်တဲ့ဒီဆေးဟာစင်ကဲပြောင်းလဲလာတဲ့ဗိုင်းရပ်စ်မျိုးသစ်တွေအပါအဝင်ပြင်းထန်တဲ့ COVID-19 ရောဂါကိုထိထိရောက်ကာကွယ်နိုင်မှာဖြစ်တယ်လို့ FDA ခေါ်အစားအစာနဲ့ဆေးဝါးထိန်းချုပ်ရေးအဖွဲ့ကဆိုပါတယ်။ဒါပေမဲ့ဗိုင်းရပ်စ်သစ်တွေရဲ့အန္တရာယ်ရှိနေသေးတဲ့အတွက်လူချင်းခက်ခွာနေတာလို့ကျန်းမာရေးစီမင်းတွေကိုဆက်လက်လိုက်နာဖို့လိုလိမ့်မယ်လို့တိုက်တွန်းထားပါတယ်။အခုချိန်ထိအမေရိကန်ပြည်သူ65သန်းဟာ Pfizer ဒါမှမဟုတ် Moderna ထိုးဆေးကိုတစ်ချိန်သို့မဟုတ်နှစ်ချိန်ထိုးနှံထားကြပြီဖြစ်ပါတယ်။ဒီကြိမ်နဲ့သာထိုးဖို့လိုအပ်တဲ့ဒီ Johnson & Johnson ဆေးဟာတာမန်ရေခဲတစ်တာထဲမှာသိမ်းထားနိုင်တဲ့ဆေးတစ်မျိုးဖြစ်ပြီးထိရောက်မှု80%ကျော်အထက်မှာရှိပါတယ်ခင်ဗျာ။